ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာဒီမနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတွာလာဖို့ခက်ခဲတဲ့ခြေရွာကစစ်ဆောင်တွေအတွက်ဈေးခအခက်အခဲရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါ။အစိုးရတပ်မတော်နဲ့ NCA အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေဟာကြောင်မဲမြို့နယ်အတွင်းမှာဒီကနေ့မနေ့ပိုင်းထိဆက်လက်ဖြစ်ပွားနေပြီးတင်းရှောင်သူတွေလည်းတိုးမြင့်လာနေပါတဲ့။ပြီးခဲ့တဲ့ရက်တွေကတော့စစ်ဆောင်တထောင်ကျော်လောက်ရှိနေပြီးအချို့ကျေးရွာတွေဟာတွာလာဖို့မလွယ်ကူတာကြောင့်ရိခအခက်ခဲရှိနေကြောင်းကြောင်မဲမြို့နယ်နန်းခုံပရာဟိတအဖွဲ့ကဦးဆိုင်ပူကပြောပါတယ
်။ဆက်ပွဲတော့ထပ်ဖြစ်နေတယ်ဒီတပ်မော်ပြီးကဟောတဲ့ဒီပူပူရမှာကြေကြဖြစ်နေတယ်။နတ်မော်ပြီးလို့ကလူတွေကဒီနတ်မခုံဘုန်းကြီးကျောင်းမှာတောက်ရောက်နေနေကြတယ်။အဲအဝင်းကတော့ရှိနေတယ်လား။အဲနတ်မော်ပြီးလို့ကလူတွေအခက်ခဲတော့ဒီဘုံဝလာနေတဲ့ဒုက္ခတွေကတော့လည်းလေးစဉ်းကြည့်ပါရဲအခုကျွန်တော်တို့ဟိုနည်းနည်းခက်ခဲတဲ့တောင်ထိပ်နဲ့အမရင်းတို့တော့လို့ရမလားမရတော့ဘောနော်တောင်ထိပ်မှာအဟိုအလူကြီး6ပါးပြည်ရောဘောနော်အခုခက်တာကတောင်ထိပ်ရဲ့နှက်မရင်းရဲ့300ပါးအဲ့နားလေးမှာ300ရှိတယ်အဲတောင်ထိပ်ကတော့နည်းနည်းခဲရင်းမထင်ဘူးသူကဟိုစမ်းသပ်ရေးချော်တော့ခက်ခဲကျင်းတယ်သူက
ပုံဝိုးနားဆောင်ခံခဲ့တောင်ထိပ်နဲ့နန်းပြင်ကျေးရွာတွေမှာစစ်ဆောင်တထောင်ကျော်လောက်ရှိနေပြီးအချို့ရွာတွေကပုံဝိုးဖုန်ကြီးကျောင်းကိုလာရောက်ပူးပေါင်းခိုလုံနေကြကြောင်းနဲ့တောင်ထိပ်နဲ့နန်းပြင်ရွာတွေဘက်ကတော့လာရောက်ဖို့ခက်ခဲနေတယ်လို့ပြောပါတယ်။မနေ့ကတော့တမရော်ကရဟတ်ရင်နဲ့တိုက်ခိုက်တာတွေရှိကြောင်းနဲ့ဒေသခံတွေကပြောပါတယ်။တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့တမရော်စခန်းတွေကို RCSS ကလာရောက်တိုက်ခိုက်ခဲ့ကြောင်းအခုလိုပြောပါတယ
်။မနေ့ကမနေ့ဆယ်နာရီခွဲလောက်မှာကျွန်တော်တပ်ဌာနချုပ်တခုကို RCSS ကအရဲဝတ်ဆင်ထားတဲ့ဆယ်ယောက်လောက်ကလာပြီးနောက်ချက်ပြစ်ခတ်တာရှိတယ်။ထိခိုက်ဒဏ်ရာရှိမှုမရှိဘူး။ပြင်ကြောင်မဲနဲ့နောက်ပိုင်းလမ်းခွဲကြပြည်တော်လူလမ်းမကြီးပေါ်မှာလမ်းလုံးကြုံရေးဆောင်ရွက်နေရဲ့အဖွဲ့ကိုစခန်းပါရွာနားလေးရနေလို့ကြာကျွန်တော် RCSS နှစ်ဖွဲ့အင်းအားနဲ့ဆယ်လောက်ရှိမှလက်နက်ငယ်နဲ့လာပြစ်တယ်။အပြင်းရသူတို့မြောက်ဖက်ကိုပြန်ဆုတ်သွားတယ်အဲဒီမှာလည်းထိခိုက်မှုမရှိပါဘူးပြီးရင်တော့ဟိုဘက်ပုံဝိုးတောင်ကြီးဘက်မှာတော့အာမနေ့9နာရီခွဲလောက်ကပုံဝိုးစကန်းရဲ့အရှိတမီတာ5လောက်မှာနေရာမှာသူတို့ဖြစ်ပြတိုက်ပွဲဖြစ်ပွားခဲ့ပါတယ
် RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးအောင်ခေကတော့ RCSS ကစတင်တိုက်ခိုက်တာမရှိကြောင်းနဲ့လက်ရှိအခြေအနေမှာတိုက်ပွဲတွေဟာဆက်လက်ပြင်းထန်လာဖို့ရှိကြောင်းသုံးသပ်ထားပါတယ်
เนี่ยอดีตเอเซตะกาตับพี่รอวินตัดเนี่ยไม่หอบปูพี่ต่อช็อกช็อกขันใต้นี่แหละไม่หอบปูตัดไหนตะเราต่อช่องช้าไปเดี๋ยวเราส่งช่องช้าลงไม่ได้เนี่ยမျိုးจะတော့เป็นคู่ขันได้แค่อ่ะเดี๋ยวนี่แต่พวกฉินนี่ก็เสร็จแล้วพี่รอปิ้งขันนี่ตรงไปพี่ตําตอเป็ดก็เลยอเป็ดเพ็ดมาอีอะไรทับติดนี่เลยเนาะเอ๊ะรอๆเสร็จแต่พวกอลาล่ะก็รออฉินအရှင်နင်းနေဖြတ်တဲ့အုံးမယ်လို့ပဲခံမှန်လို့ရတယ်ဗျနော
်အစိုးရတမရော်ဘက်ကတော့ RCSS တပ်ဖွဲ့တွေဟာ bilateral call နှစ်ဖက် PS စာချုပ်ကိုချိုးဖောက်ပြီးရှမ်းပြည်နယ်တောင်ပိုင်းဘက်ကနေမြောက်ပိုင်းကိုနယ်ကျော်လှုပ်ရှားတာဖြစ်ကြောင်းပြောဆိုထားတယ်လို့ RCSS ဘက်ကလည်းသူတို့တပ်ဖွဲ့တွေရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးနယ်မြေတတ်မှတ်တာမရှိကြောင်းပြောဆိုတာတွေရှိနေပါတယ်ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွင်းရေးမှုအဖွဲ့ဝင်တိုင်းကျော်ညွန့်ကတော့ခုလိုတိုက်ပွဲဖြစ်ပွားတာဟာ JMC ကပြစ်ခတ်တိုက်ခိုက်မှုရစဲဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီရဲ့ရန်ကြေးရတွေအားနေတာကြောင့်လို့သုံးသပ်ပါတယ်။ COVID ကရောဂါဖြစ်ပွားနေချိန်မှာတိုက်ပွဲတွေလုံးဝမဖြစ်သင့်ကြောင်းနဲ့အစိုးရအနေနဲ့တိုက်ပွဲတွေရပ်ဆိုင်းရေးအတွက်ဝင်ရောက်ထိန်းသိမ်းသင့်ကြောင်းလည်းဆက်လက်ပြောဆိုပါတယ
်။ငင်းချမ်းရေးကတော့ညီလာခံလုပ်ပြီးခဏရပ်ထားတာပဲ။အဲ့တော့နောက်အစိုးရတကူတက်ဝင်လာမချင်းကဒီကြားထဲမှာဘာမှလည်းဖြစ်မှာမဟုတ်အစိုးရလည်းစိတ်ဝင်စားတော့လောလောဆယ်အစွန်းဒီရွေးကောက်ပွဲတော့ပဲစိတ်ဝင်စားနေတာလေအဲ့နောက်အစိုးရဖြစ်ရေးပေါ့ဗျာတခြားနေကလည်းဒီဟိုပြန်ပြီးအစိုးရဖြစ်ပြီးပေါ့ဗျာအဲ့ဒါတွေပဲလုံးပန်းနေတဲ့ချိန်ဆိုတော့တကယ်တမ်းဘာပဲဖြစ်ဖြစ်ဟိုရွေးကောက်ပွဲလုံးပန်းတာပဲလက်ရှိအစိုးရမှာတာဝန်ရှိတာပဲဒါကတော့ဟိုပြောတင်တယ်လို့မြင်တယ်ဒါထိန်းချောင်းတင်တယ်လို့မြင်တယ်ကျွန်တော်
ရက်ဘက်လူမှုအဖွဲ့အစည်းတွေကတော့စစ်ရှောင်တွေဟာမိမိတို့အိုးအိမ်တွေကိုဆွန့်ခွာပြီးဒုက္ခသည်စခန်းတွေမှာစုပေါင်းနေထိုင်ရတာကြောင့်ရောဂါကူးစက်ပြန့်ပွားမှာလက်ရှိတိုက်ပွဲတွေကငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လာမယ့်ရွေးကောက်ပွဲကိုထိခိုက်မှာစစ်ရာတွေကိုစိုးရိမ်ကြောင်သဘောထားထုတ်ပြန်တာတွေရှိနေပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာပါ